American ပြည်တော်စုမှာကမ္ဘာကနွေအဆောက်အဦနဲ့ပင်နဂွန်စစ်တနာကျတို့ကိုတက်ခိုက်ခံခဲ့ရတဲ့နှစ်20ပြည့်မဲ့စက်တင်ဘာလ17ရက်နောက်ဆုံးထားပြီးတော့အာဖဂန်နစ္စတန်နိုင်ငံကအမေရိကန်တပ်ဖွဲ့ဝင်တွေအားလုံးကိုရုတ်သိမ်းမဲ့အကြောင်းသမ္မတအီမီတော်ကပြောလိုက်ပါတယ်
The president will deliver remarks tomorrow at the White House on the way forward in Afghanistan.
Afghan ရှေ့လုံငန်းစဉ်နဲ့ပတ်သက်လို့သမ္မတကမလက်ပြန်အိမ်ပြီးတော့မှမိကုံပြောပါမယ်။မိဘတွေမဟာမိတ်တွေနဲ့အတူ Afghan အစိုးရနဲ့အနီးကပ်ပူးပေါင်းညှိနှိုင်းပြီးတော့ American တပ်တွေရုတ်သိမ်းရေးအစီအစဉ်နဲ့အချိန်စရအပြင်ဒီကနေ့ကမ္ဘာဒေါ်လာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေနဲ့အခွင့်အလမ်းတွေပေါ့တနိဒံချဆောင်ရွက်နေတာလည်းပါဝင်မှာဖြစ်ပါတယ်။လို့အိမ်ပြီးတော့ပြောခွင့်ရဂျန်ဆာကီကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုတော်တာပါ။American တပ်တွေရုတ်သိမ်းဖို့ပြီးခဲ့တဲ့နှစ်ကတည်းကတာလီဘန်တွေနဲ့ American အစိုးရကြားသဘောတူထားပြီးမဲ့သတ်မှတ်ထားတဲ့မေလ10ရက်နေ့နောက်ပိုင်းအထိ Afghanistan နိုင်ငံထဲမှာ American တပ်ဖွဲ့ဝင်3000လောက်ဆက်ပြီးတော့ရှိနေတာဖြစ်ပါတယ်။အင်္ဂါနေ့မှာတူရကီအစိုးရကလည်း Afghan စစ်ပွဲမှာပါဝင်နေသူတွေကိုဖိတ်ကြားထားပြီး10ရက်ကြာညင်းညီလာခံကို April 24ရက်နေ့မှာကျင်းပမယ့်အကြောင်းကြေညာလိုက်ပါတယ်။ညီလာခံကတော့တာလီဘန်နဲ့ Afghan အစိုးရကိုယ်စားလှယ်တွေတက်ရောက်မှာဖြစ်ကြောင်းလည်းတူရကီတာဝန်ရှိသူတွေကအင်္ဂါနေ့မှာပဲပြောဆိုခဲ့ပါတယ်။ယူကရိန်းနဲ့ဆက်ရှောင်းရုရှားတပ်ဖွဲ့ဝင်တွေတိုးမြင့်ချလာနေချိန်မှာပဲတီကြာလွတ်လပ်တဲ့ယူကရိန်းနိုင်ငံအဖြစ်အမေရိကန်ပြည်ထောင်စုကထောက်ခံသွားမယ်လို့နိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကန်ကပြောပါရယ်ဘရက်ဆလမြို့မှာယူကရိန်းနိုင်ငံရေးဝန်ကြီးဒမီထရိုကလူဘတ်နဲ့တွေ့ဆုံစကားပြောမီဘလင်ကန်ကအခုလိုမှတ်ချက်ပေးပြောဆိုခဲ့တာဖြစ်ပါရယ်ဘလင်ကန်အနေနဲ့ဥရောပနဲ့နေတိုးမဟာမိတ်တွေနဲ့တွေ့ဆုံဖို့လည်းရှိနေပြီးယူကရိန်းနဲ့ဆက်ကရုရှားရဲ့လှုပ်ရှားမှုတွေအပါအဝင်အာဖဂန်နစ္စတန်အရေးတွေကိုလည်းဆွေးနွေးဖို့ရှိနေတာပါAmerican အနေနဲ့ Ukraine ရဲ့အချုပ်အခြာအာဏာပိုင်ဆိုးမှုနဲ့နယ်မြေတည်တံ့ခံရရေးရဲ့နောက်မှာအခိုင်အမာရှိတယ်လို့လည်းသူကထပ်လောင်းပြောဆိုသွားပါတယ်။သမ္မတ Joe Biden ကလည်း Russia သမ္မတ Vladimir Putin ကိုပြီးခဲ့တဲ့အင်္ဂါနေ့ကတယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုရမှာလဲ American ပြည်ထောင်စုအနေနဲ့ Ukraine ရဲ့အချုပ်အခြာအာဏာပိုင်ဆိုးမှုကိုမရေရံတဲ့တနိဋ္ဌာန်နဲ့အတူရှိနေမယ်ဆိုပြီးတော့အထူးအလေးပေးပြောသွားတယ်လို့အင်ဗျူကပြောပါတယ်။ပြီးခဲ့တဲ့2014ခုနှစ်အတွင်း Ukraine ပိုင် Crimea ကျွန်းဆွယ်ကိုသိမ်းပိုက်ပြီးခဲ့တဲ့ကယူကရိန်းရဲ့ဆက်ရှော့ဒုံးမြတ်တွေတန်ချက်ကာကားတွေနဲ့တပ်ဖွဲ့ဝင်တွေအကြီးအကျယ်ရွှေ့ပြောင်းလှုပ်ရှားနေတာကိုရုရှားကကြီးကြပ်ကွက်ကလေးရှိတယ်လို့လည်းယူကရိန်းနဲ့အမေရိကန်အရာရှိတွေကဆိုပါရယ်။နေဆက်ရှော့ရုရှားအနေနဲ့စစ်ရေးလေ့ကျင့်မှု၃ကြိမ်ပြုလုပ်ခဲ့ပြီးဖြစ်ပါတယ်။ဒီအပတ်တည်းမှာအမေရိကန်စစ်သည်မော်နဆင်ပင်လယ်နက်ထက်ကိုရောက်လာဖို့ရှိနေပြီးယူကရိန်းတပ်ဖွဲ့ဝင်တွေအနေနဲ့ရုရှားကျော်နောက်ခံပေးထားတဲ့တပ်ဖွဲ့ဝင်တွေကြားနိုင်ငံရဲ့အရှိတ်အဝါမှာဒီအပတ်တည်းတိုက်ပွဲတွေမြင့်တက်လာဖို့ရှိနေပါတယ်။ဘရက်ဆယ်မှာလုပ်တဲ့ဥရောပနဲ့နေတိုးအဖွဲ့ဝင်တွေရဲ့ဆွေးနွေးပွဲကိုဝန်ကြီးဘလင်ကန်နဲ့အတူကာကွယ်ရေးဝန်ကြီးလူဝစ်အော့စတန်လည်းပူးတွဲတက်ရောက်နေတာဖြစ်ပြီးတော့တခြားရေးပါတဲ့ကိစ္စတစ်ခုအနေနဲ့အာဖဂန်နစ္စတန်နိုင်ငံကအမေရိကန်တပ်ဖွဲ့တွေရုတ်သိမ်းရေးကိုလည်းဆွေးနွေးဖို့ရှိနေပါတယ်။